ဒီမှာကမစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲကြုံရတဲ့အခြေအနေတွေပေါ်စိုးရင်ကြောင်းနဲ့အနိကဆောက်ကျင်နေတဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကပြောလိုက်ပါတယ
် On Myanmar we are very concerned about the escalating tensions and their impact on the people of the country and the economy
ဒီမှာကမတင်မမှုကြီးကြီးထွားလာနေတဲ့အခြေအနေတွေနဲ့ဒါတွေကြောင့်ပြည်သူလူထုနဲ့စီးပွားရေးကိုထိခိုက်မဲ့အရေးလွန်မင်းဆိုပြီးပါတယ်။ဒါကြောင့်လဲခြေနေကိုအမိကဆောက်ကြည့်နေပါတယ်လို့ MS ပြောခွင့်ရပုဂ္ဂိုလ် JUS ကကြာသပတ်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ MS အဖွဲ့ကမြန်မာနိုင်ငံကိုပြည်ရနေတဲ့ထောက်ပံ့နေတဲ့ပတ်သက်လို့လဲအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုပ်ချုပ်မှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာထင်းထင်းထင်းထင်းနဲ့ဆောင်ရွက်တော်မှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒါတလို့မရေမရာခြေနေတွေမှာအချက်လက်ရှာဖွေရမျိုးလို့အစ်စ်နဲ့လုပ်ငန်းတွေသာရှိနေကြောင်းလဲ MS ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါရဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးနောက်လမ်းပေါ်ထွက်ဆက်လက်ပြကန့်ကွက်မှုတွေနဲ့အလုံးမစင်းမဲ့အာဏာပြန်ဆင်ရေးလိုရှာမှုတွေကြောင့်အစိုးရရန်ရည်နဲ့လုပ်ငန်းတော်များများမလဲပတ်နိုင်ပဲဖြစ်နေတာပါ။အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးတင်ရှားပြီးအာဏာသိမ်းခဲ့တဲ့လူရဲနဲ့နောက်ဆက်တွဲကန့်ကွက်ဆန္ဒပြပွဲတွေကိုလူမျိုးရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံတွေကလည်းပြစ်မှတ်ထားတက္ကသိုလ်ကြီးညင်ညာခဲ့တာကြောင့်စီးပွားရေးပေါ်တက်ရောက်မှုရှိလာမယ်လို့လည်းခန့်မှန်းနေကြပါတယ်။